ထိုင်းနိုင်ငံတောင်ပိုင်းချွန်ဖော်ပြည်နယ်တောင်ကြီးမှာရှိတဲ့ရာဘာချန်ထဲမှာမြန်မာအလုသမာ၃ဦးနဲ့ထိုင်းနိုင်ငံသားတဦးမနေ့ကဇူလိုင်လ၁၆ရက်နေ့ကတနက်နဲ့ပြစ်သက်ခံရတာပါအာရှလမ်းမကြီးနဲ့၅ကီလိုခန့်ကွာဝေးတဲ့ရာဘာချန်ထဲမှာရှိတဲ့အလုသမာအဆောင်ကြီးမှာဖြစ်ခဲ့တာပါရာဘာချန်ပိုင်ရှင်ထိုင်းနိုင်ငံသားတဦးတနက်နဲ့ပြစ်သက်ခံရပြီးတေဆုံးနေတာကိုတားဖြစ်သူက တွေ့ရှိခဲ့ရပြီးတဲ့နောက်ရဲစခန်းကိုအကြောင်းကြားခဲ့ရတာကနေအဲ့ဒီနေရာအနီးတစ်ဝိုင်းမှာပဲမြန်မာအလုသမာ၃ဦးတပ်ဖြတ်ခံရရတာကိုလည်းတွေ့ခဲ့ရတယ်ဆိုပြီးထိုင်းတောင်ပိုင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမာရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်။
တဝီဆိုတဲ့အပိုင်မှာပေါ့အချုံဖုံးကြီးတဲ့တဝီဆိုတဲ့အပိုင်မှာဖြစ်တာဖြစ်တာကဒီအတက်ခံ င်တော့မှအဲ့ခုနကအလောင်းတွေးတာပေါ့အလောင်းတွေးတော့မှသူကဆက်ဆက်ပြီးတော့မှကြည့်ရဲကောင်နောက်ဆုံးကျတော့ဒီမြမအလုပ်သမား3ယောက်ပေါ့သူပြောအတ္တခန္ဓာအဲ့ yes အတ္တခန္ဓာတွေးတာ
အတ္တခံရတဲ့ထိုင်းနိုင်ငံသားဟာအဲ့ဒီနေရာကရာဘာချန်အလုပ်ရှင်တူဦးဖြစ်ပြီးအတ္တခံရတဲ့မြမအလုပ်သမားတွေကတော့တခြားအလုပ်ရှင်တယောက်ထံမှအလုပ်လုပ်နေကြသူတွေဖြစ်ပါတယ်တက်ဖြတ်သူဘသူဘဝဆိုတာမသိပေမဲ့ခြံနီးချင်းထိုင်းလို့ရှင်တူကတက်ဖြတ်တာဖြစ်နိုင်တယ်ဆိုပြီးမိသားစုဝင်တွေကတန်ရာရှိနေတဲ့အကြောင်းဦးမင်းဦးကပြောပါတယ
်ဘသူတက်သွားတယ်ဆိုတာတော့တိတိကျကျသတင်းမထွက်သေးဘူးပြောရမယ်ဆိုရင်လေဒါပေမဲ့ဒီတူအဖေနဲ့ပေါ့နော်အဲ့လိုပဲပြဿနာတက်တဲ့အဲသူတို့ဒီကထိုင်းတယောက်ရှိရပါဘောအဲ့ထိုင်းနဲ့သူ့အဖေနဲ့ကပြဿနာတက်ဝဲအဲ့ထိုင်းကငကိုရဲရလဲဟိုဆိုလို့ရှိရင်ဗျာတနတ်တကားကနဲ့ပေါ့နော်ဟုတ်ပြန်လာကြတာလေအဲ့ဒီမှာရှိတဲ့အလုပ်သမားတွေညီမလောကကျန်အလုပ်သမားတွေဆိုလို့ရှိရင်လည်းအဲ့လိုမျိုးကမ္ဘာမှာချိန်ချောက်တာတို့ကတော့အဲ့လိုမျိုးခံရတယ်တဲ့အဲ့လိုကအဲ့လိုလောတယ်ပေါ့နော်ဆိုတော့အဲ့လိုကအဖြစ်နိုင်ဆုံးပေါ့ဗျာဒါကဟိုကသူတို့ထင်တာပေါ့
တေဆုံးသူထိုင်းနိုင်ငံသားဟာတနက်နဲ့အချက်20လောက်ပြစ်ခတ်ခံရပြီးတေဆုံးပြီး10နာရီလောက်ကြာပြီးမှအလောင်းကိုတွေ့ခဲ့ရတာဖြစ်တယ်လို့လည်းပြောပါတယ်ခြံတဝိုက်ရဲတွေကစစ်ဆေးခဲ့ရမှာတေဆုံးနေသူမြန်မာလူသမားတူကတော့စိုက်ကယ်တစ်စီးနဲ့အတူမီးရှို့တက်ဖြတ်ခံရတဲ့ပုံစံတွေ့ရတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။တခြားလူသမားနှစ်ဦးကတော့အလူသမားတွေရဲ့အဆောင်ရှိနဲ့အခန်းအတွင်းမှာတနက်တန်ရာလေးနဲ့တေဆုံးနေတာကိုတွေ့ခဲ့ရတာပါ။တေဆုံးသူထိုင်းနိုင်ငံသားရဲ့ကားကိုတက်ဖြတ်သူကခိုးယူသွားတယ်ဆိုပြီးမိသားစုဝင်တွေကပြောပါတယ်။အခုဖြစ်ရတဲ့ပတ်သက်လို့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ခိုးယူသွားတဲ့ကားကိုတော့စုရထာနီပြည်နယ်အတွင်းမှာပြန်တွေ့ခဲ့ပါတယ်။ကားတက်မှုဖြစ်ထားတဲ့ပုံစံနဲ့ပြန်တွေ့ခဲ့တာဖြစ်ပြီးတနင်္လာရှိသူအသက်44နှစ်အရွယ်ထိုင်းနိုင်ငံသားကိုတော့လိုက်လံရှာဖွေနေဆဲဖြစ်တယ်ဆိုပြီးရဲတပ်ဖွဲ့ကပြောပါတယ်။စုရထာနီပြည်နယ်ထဲမှာရှိနေနိုင်တယ်လို့ယူဆထားတာကြောင့်ရဲတပ်ဖွဲ့ကတော့ပိတ်ဆို့ရှာဖွေနေတယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်။